သမ္မတဒေါ်နယ်ထရမ့်ဟာသူ့ပေါ်သဘောကျတယ်မကျဘူးဆိုတဲ့ပြင်းပြတဲ့သဘောထားခံစားမှုတွေကိုဖန်တီးပေးသူတယောက်ပါသူ့ရဲ့သမ္မတတက်တန်ရက်ပေါင်း100ပြည့်တဲ့အချိန်ဟာသူ့ဆက်လက်ကောင်ထဲပေါ်နေစေနိုင်ငံသားရဲ့မူဝါဒတွေရဲ့တက်ရောက်မှုတွေပေါ်အငင်းပွားစရာတွေနိုင်ငံတကာတင်းမာမှုတွေဖြစ်နေတဲ့အချိန်ဖြစ်ပါတယ်သမ္မတထရမ့်ရဲ့တွေးခေါ်ယူဆချက်အရှိအလားအလာတွေနဲ့သူ့ရဲ့အစိုးပိုင်းဆောင်ရွက်ချက်တွေအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေရှိနေတဲ့အခြေအနေတွေကိုအင်ဖြူရောဆိုင်ရာ VOA သတင်းတောက်ပီတာဟိန်လင်းကသတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်
။သမ္မတထရမ့်ရဲ့သမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမရက်ပေါင်း100အတွင်းရက်ပေါင်း99ရက်နေမှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေထဲမှာအကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့နိုင်ငံသားရေးမူဝါဒကိုနိုင်ငံသားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂမှာခြားပြပြောဆိုပါရယ
် The policy of strategic patience is over.
ဆေးရှိတီးခံပေးတဲ့မူဝါဒကကုန်သွားပါပြီ။ဆက်ပြီးတီးခံနေမယ်ဆိုရင်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်နေတယ်ဆိုတာကိုလက်ခံနေတယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်သွားပါလိမ့်မယ်
။ Trump ကိုယ်တိုင်ကယက်တရားဆိုတာကိုသိအရေးကြီးတယ်လို့သဘောမထားကြောင်းပြောပါရယ
်။ It's a false standard 100 days but I have
ချက်ပေါင်းတရားဆိုတဲ့တိုင်တာချက်ဟာမာယွင်းတဲ့အရာတစ်ခုပါ။ဒါပေမဲ့ခင်ဗျားတို့ကိုကျွန်တော်ပြောချင်တာကရက်ပေါင်း100အတွင်းမှာကျွန်တော်တို့လှုပ်ဆောင်နိုင်တယ်လို့ဘယ်သူမှမလုပ်နိုင်ခဲ့ပါဘူးလို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။အင်ဖြူရောဝန်ထမ်းအရာရှိချုပ် Ryan Spreeber ကထရမ့်ရဲ့အတွေးခေါ်ယူဆတွေကောင်းကြောင်ချီးကျူးပြောဆိုခဲ့တဲ့ဆိုတာကိုသမ္မတကရက်တရားပြည့်တဲ့အထိမ်းအဖြစ်သုံးချခဲ့ပါတယ်။အရှိလေပိုင်းကမြေပြင်စစ်ပွဲကိုအမေရိကန်ပြည်ထောင်စုကစိတ်မဝင်စားဘူးလို့ Spreeber ကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘက်ရှာအယ်အာဆာလိုရန်ဘက်တွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လို့ရအောင်တော့အမေရိကန်အစိုးရကလှုပ်ဆောင်သွားမှာဖြစ်တယ်လို့ ISIS တွေကိုအမြင့်ပြချေမှုန်းရေးကိုလည်းဦးစားပေးလှုပ်ဆောင်မှာဖြစ်တယ်လို့ဆိုပါတယ်။ဘာပဲပြောဝေဖန်ရေးသမားတွေကတော့ထရမ့်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာလွဲမှားမှုတွေနဲ့ပတ်သက်လို့ဝေဖန်ရှုံချကြပါတယ်။ငွေကိုလိုသလိုလှည့်ကစားနေတဲ့သူတွေအဖြစ်တရုတ်ကိုအမြင့်တက်ပေးမယ့်အကြောင်းနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့တွေကနေနှုတ်ထွက်ဖို့စဉ်းစားသွားမယ်ဆိုတဲ့အကြောင်းစတဲ့မဲဆွယ်စည်းရုံးရေးကာလကပေးခဲ့တဲ့သူ့ရဲ့ကတိတွေကနေသူနောက်ပြန်ဆုတ်သွားတာကိုတိတိတသာတွေ့ရပါတယ်။ American တက္ကသိုလ်မဟာဌာနမှူး James Goldgear က Skype ပေါ်ကနေတဆင် VOA ကိုအခုလိုပြောပါတယ
်။ I think the best thing I could say aboutThe first 100 days is that he's realized that the position
Mr. Seung Sin Kala dong ga tu ye yat ti pyo su chit ti to do mya a lou ma phit bu so ran ne Tiyou ne Russia lo nang ngan myu re ko chin kat de tu ye ni lan ni ko pyan tong tat pho lo de so ra di prathama ye paung tia twin ma tu tabor paw la le lo pyo lo ya ba de
A that lut do ma ye nang ngan ye muwara san ya a chan pe pauk ku haung Richard Fontaine ga ro pyan bet re ko an a tin twa aung lou nai ga de Trump ye a so bai muwara de chu ko chi chu pyo so ba de ဒါပေမဲ့သူရဲ့ခက်မှန်းလို့မရနိုင်တဲ့အရာတွေကအမေရိကန်ရဲ့မိတ်ဆွေတွေကိုဘဝင်မကျဖြစ်စေခဲ့တယ်လို့ဆိုပါတယ
်။ Allies don't like unpredictability and when you're talking about deterrence
မခက်မှန်းနိုင်တဲ့အရာတွေဆိုတာမဟာမိတ်တွေကမကြိုက်ကြပါဘူး။ချင်းချောက်ဟန်တားမှုတွေနဲ့ပတ်သက်ပြီးပြောဆိုတဲ့နေရာမှာခက်မှန်းလို့မရတဲ့အလေအထားကကောင်းတဲ့အတွေးခေါ်တစ်ခုမဟုတ်ပါဘူးဆိုပြီး Richard Fontaine ကပြောသွားတာဖြစ်ပါတယ်။အထက်လွတ်တော်မှမဲခင်းဟာအကြောင်းအရာကိစ္စအတော်များများမှာသမ္မတနဲ့အတိုက်အခံဖြစ်ခဲ့ပေမဲ့ကာကွယ်ရေးဝန်ကြီး James Mattis နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့အပါအဝင် Trump ဖွဲ့စည်းထားတဲ့မူဝါဒဆိုင်ရာချမှတ်တဲ့အဖွဲ့ကိုအလေးထားချီကျူးပြောဆိုသွားပါတယ
် This National Security Team is a team that has been in combat
အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပါဝင်တဲ့သူတွေဟာလွန်ခဲ့တဲ့15နှစ်ကခေါင်းဆောင်မှုအပိုင်းမှာဆက်ဆက်လုပ်ကင်ခဲ့သူတွေဖြစ်ပြီးအနှစ်သာရရှိရှိထိတ်ဆုံးကိုရောက်အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအထက်လွှတ်တော်မှမဲခင်းကပြောသွားပါတယ်။ဒါပေမဲ့အန်ဒီရဲ့ရှိတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ဘလို့ကင်တွယ်မလဲဆိုတာကိုတော့သုံးသက်သူတွေကြားခက်မှန်းပြောဆိုရခဲ့တဲ့အနေအထားမှာရှိနေတော့ပဲဖြစ်ပါတယ်။ရပောင်းတရာနောက်ပိုင်းဆိုးရတဲ့အဖြစ်အပျက်တွေနဲ့ကြုံတွေ့လာရနိုင်တယ်ဆိုပြီးလူအများစုကစိုးရိမ်ကြပါပဲအခုရက်ထီတော့အဲ့ဒါတွေမတွေ့ရသေးပါဘူးရှင်။